မြန်မာနိုင်ငံမြဝတီမြို့အနီးမှာနောက်ထပ်ပေါ်လာနေတဲ့ဒီ online ငွေလိမ်ခိုင်းတွေကိုနှိမ်နှင်းနိုင်ဖို့အတွက်အဓိကအာရုံစိုက်ပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေပါတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။မြဝတီမြို့နာကရွှေကုတ်ကိုအပြင်နောက်ထပ်ကြားဖြတ်ငွေလိမ်ခိုင်းလုပ်ငန်းလုပ်နေတဲ့နေရာအသစ်တွေထပ်မံပေါ်ပေါက်နေပါတယ်။အဲဒါကြောင့်အဲ့ဒီနေရာအသစ်တွေကိုအဓိကထားနှိမ်နှင်းနိုင်ဖို့ကြိုးစားနေတယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ဒီကနေ့ဇန်နဝါရီ16ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံသားတွေအနေနဲ့လည်းနှစ်ဆက်ဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေရဲ့သားကောင်တွေမဖြစ်အောင်လို့နိုင်ငံသားမှအလုပ်ရမယ်ဆိုပြီးတော့မလုံပေးဆွဲဆောင်မှုတွေကိုတတိထားကြဖို့အတွက်အများပြည်သူလုံခြုံရေးဝန်ကြီးဌာနတတိပေးပါတယ်။လူကုန်ကူးတွေရဲ့လဲပြားမှုနဲ့ထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံတွေကငွေလေလုပ်ငန်းတွေစီကိုလိင်ညာခေါ်သွားခံရတဲ့တရုတ်နိုင်ငံသားတချို့ကိုကယ်တင်နိုင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်အစိုးရကတတိပေးတာဖြစ်ပါတယ်ရှင်။